ပြုမြင့်ပြောင်းလဲလုပ်ငန်းတွေအားကောင်းလာစေဖို့ဆိုပြီးတော့မြန်မာအစိုးရကဝန်ကြီးနေရာပြောင်းလဲတွေဒီကနေ့လဲဆက်လက်ကျင်းပသွားခဲ့တယ်လို့ နောက်ထပ်လဲပြောင်းလဲတွေဆက်လုပ်သွားဖို့ရှိနေတယ်လို့သမ္မတရုံးကပြောပါတယ်။ဒီလိုအစိုးရအဖွဲ့ဝင်တွေပြောင်းလဲလှုပ်ဆောင်လာတဲ့အတွက်ပြုပြင်ပြောင်းလဲရေလူလားသူတွေအားကောင်းလာတဲ့လက္ခဏာဖြစ်နေလဲစမ်းစစ်သူတွေကယူဆနေကြတာပါ။အပြည့်အစုံကိုတော့ကိုအောင်လွင်ကဆက်ပြီးပြောပြပေးပါမရှင်။
ဝန်ကြီးကုန်းနဲ့ဒုဝန်ကြီးစင်္ဂါရုတ်တို့ကိုတာဝန်တွေလွှတ်ပြောင်းပေးခဲ့ပြီးတဲ့နောက်ဆက်လက်ပြီးအစိုးရဖွဲ့တွင်အပြောင်းလဲတွေလှုပ်ဆောင်နေနေတဲ့ဝန်ကြီးနေရာတွေအစိုးရတာဝန်ရှိသူတွေနှုတ်ထွက်တဲ့အကြောင်းသမ္မတရုံးကကြေညာလိုက်တာဖြစ်ပါတယ်။အခုနောက်ဆုံးမှာတော့အမတ်၁လက်စစ်ဝန်ကြီးဦးစောမင်းဆက်လို့ရေးဝန်ကြီးဦးခမောင်မြင့်နဲ့စီးရင်စစ်ချုပ်ဦးလွန်မောင်တ မပြီးသေးဘူးပေါ့နော်မပြီးသေးဘူးဒါကကဘီနက်ရီရှက်ဖယ်ဒီမနေ့ကဒီကျွန်တော်တို့အဆအရရှိသေးတယ်ဒီနေ့ဆိုရင်ကျွန်တော်တို့တစ်သိတစ်ပိုင်းဟိုတစ်သိတစ်ပိုင်းပေါ့နော်မနေ့ကတစ်သိတစ်ပိုင်းဒီနေ့တစ်သိတစ်ပိုင်းအဲ့ဒီမှာသူလက်လက်နေတဲ့နေရာရှိပါရှိပါသေးဦးမယ်အဲ့ဒီပေါ်မှာအဲ့ဒါကိုကြည့်လိုက်ရင်ဒီ reform process ကမပြီးသေးဘူးဆိုလိုတာက reform တော့မဟုတ်ဘူးပေါ့နော်ဒီ reshuffle ကဘီနက်ရီရှက်ဖယ်ကမပြီးသေးဘူးဆိုတဲ့သဘောပါဟုတ်ကဲ့ဒါကိုကြည့်ရင်ဆက်ပြီးတော့လောင်းမယ်ဆိုတာကျွန်တော်တို့ကဟိုဒါသမလာကြီးပဲလှုပ်ဆောင်လှုပ်ဆောင်ချက်ပေါ်မှာမူတည်ပါတယ်ဟုတ်သူဆက်လုပ်မှာပါလို့ဒါကကျွန်တော်တို့လွတ်တော်ရဲ့ဒီပြည့်ချက်ယူရတဲ့ဟာပြည်တော်စုအဆင့်ပုံကိုယ်တွေလိုပါတယ်နောက်ပြည်တော်စုဝန်ကြီးတွေလိုပါတယ်ဒါကပြည်တော်စုလွတ်တော်ရဲ့အတည်ပြုချက်ကိုရယူပြီးမှဆောင်ရွက်ရတာဖြစ်ပါတယ်အခုလောလောဆယ်ဝန်ကြီးတွေနေရာချွတ်ချတာလေဆိုသူတို့ဒီဝန်ကြီးများပြီးပြည်တော်စုလွတ်တော်ရဲ့သဘောတူညီချက်ရပြီးသားလူတွေဖြစ်ပါတယ်နောက်ဝန်ကြီးဌာနတွေအိုးဘယ်ကြီးအတွက်ဘလို့ဖွဲ့မယ်ဆိုတာလည်းပြည်အောင်လွတ်တော်ရဲ့သဘောတူညီချက်ယူရပါတယ်အခုလက်ရှိရှိပြီးသားဝန်ကြီးဌာနတွေကိုဒါလည်းပြည်အောင်လွတ်တော်ရဲ့သဘောတူညီချက်နဲ့ဖွဲ့ပြီးသားတဲ့ဝန်ကြီးဌာနတွေဖြစ်ပါတယ်အဲဒီပေါ်မှာဒီဝန်ကြီးတွေကိုခေါင်းကြောင်းတာပေါ့နော်ဟိုဘက်နဲ့ဒီဘက်ရွှေ့တာဒါကတော့ပြည်အောင်လွတ်တော်ရဲ့သဘောတူညီချက်ရယူရမလို့ပဲနိုင်ငံတော်တမရရဲ့အခွင့်အာဏာနဲ့လုပ်လို့ရတဲ့ဟာတွေသူလုပ်တာပါ
သမနာဦးသိန်းစင်ကတော့ပြုရင်ပြောင်းလဲလုပ်ငန်းတွေနဲ့အမိမလိုက်နိုင်သူတွေနေခဲ့ရမှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့ပုံမှန်လင်းလင်းအသိပေးထားပြီးဖြစ်တဲ့အကြောင်း VOA နဲ့တီးတံမြင်မြန်ကန်အတွင်းပြောဆိုထားတာပါပြပအခြေဆိုင်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအင်အားစု NDD ရဲ့သုတေသနမှုဦးထေအောင်ကတော့အခုနောက်ဆုံးထူးထူးခြားခြားအစိုးရတွင်အပြောင်းလဲတွေဟာပြုရင်ပြောင်းလဲလူလားသူတွေအားကောင်းလာတဲ့လက္ခဏာလို့သုံးသပ်ထားတာပါဦ
းထေအောင်သမနာဖြစ်လာပြီးရဲ့နောက်ပေါ့လေအခုဒီချိန်ကဒီအပြောင်းရှိထုတ်တဲ့နေရာမှာအကြီးဆုံးထုတ်တာလို့ကျွန်တော်မြင်တယ်။အဲ့တော့သူသမရာတွေခါ sorry သူဝင်ကြီးတွေခါတာရောအဝင်ကြီးကိုရောနေရာပြောင်းလဲထုတ်တာရောပေါ့နော်။အခုချိန်မှာပြောင်းလဲထုတ်တာကိုကျွန်တော်မြင်တာကတော့တချို့ပေါ့လေဒီသိစိတ်အနေနဲ့သူ့ရဲ့ဒီဩဇာတရားအောင်သူတို့ရှိသေးတူပြီးလောက်လာတာမျိုးနောက်တစ်ခုကလည်းသူ့ကိုဆန့်ကျင်နေတယ်လို့သတင်းထွက်နေတယ်ပေါ့လေ။တချို့ဝင်ကြီးတွေကိုတည်းရဖြုတ်ပြတာမျိုးမဟုတ်သေးဘဲနဲ့ဒီနေရာရေကြောင်းလည်းလုံချင်းအားဖြင့်ပေါ့လေသူ့အနေနဲ့ပထမဆုံးစပြီးတော့သူ့ရဲ့အခြေခံအောင်သူစပြီးတော့တည်ဆောက်တယ်လို့ကျွန်တော်ပြောလို့ရမှာဖြစ်တယ်
အင်္ဂါနေ့ကထပ်မံကြေညာလိုက်တဲ့အထက်မှာတော့ပြန်ချိုင်းဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးဝင်းကိုသာသနာ့ဝန်ကြီးဌာနဒုဝန်ကြီးဖြစ်နေတဲ့ပြောင်းလဲတာဝန်ပေးရခဲ့တာပါ NDD ရဲ့သုတေသနမှုဦးထေအောင်ကတော့ဒီလိုဇက်တက်ဆိုသလိုတွေ့မြင်လာရတဲ့အပြောင်းလဲတွေထဲမှာပြုရင်ပြောင်းလဲလူလားသူတွေကိုနေရာပေးလာတာကိုလည်းသိသိသာတွေ့နေရတယ်လို့ပြောပါတယ
်အဲမြန်မာထင်တာရှိတာကတော့အခုမိသားဝင်ကြီးဖြစ်တဲ့ကျွန်တော်တို့ဒီဥအောင်မင်းနဲ့အမှုတည်ဝင်ကြီးဖြစ်တဲ့ဦးစိုးစိုးတို့ကိုဟိုအစတည်းကနေနေရင်းအဖွဲ့မှာပေါ့နော်ဒီသမရာကနေပြီးတော့တို့ကိုတာဝန်ပေးထားတာရှိတယ်အခုသမရာရုံးဝင်ကြီးတွေဖြစ်နေတာသူ့အမျိုးကိုခေါ်ထားလိုက်တဲ့အနေအထားမျိုးလည်းကျွန်တော်တွေ့ရတာရှိတယ်လေကျွန်တော်ပြန်တိုင်းဝင်ကြီးအုပ်ချုပ်ဆက်ဆိုလို့ရှိရင်ဒီလူတရားလုံးဝလည်းပဲဒါသူ့ဘုံမှာမကြိုက်ဘူးဆိုတဲ့အတန်လေးထွက်နေတာသမရာဦးစိတ်ငယ်ပြီပါမယ်လေဒါပေမဲ့သူ့ကိုလည်းပဲနော်တရက်ကြီးတော့တန်းပြီးတော့သူ့အနေနဲ့ဆုတ်ပြေတာမျိုးတော့မလုပ်သေးဘူးသို့တော့သူ့သမမဝင်ကြီးဌာနကိုပြောင်းပလိုက်တဲ့အနေအထားမျိုးကျွန်တော်တွေ့ရတာရှိတယ်ဒါလည်းတခြားအဖြစ်ပြတာပါ။ဘာလို့ပြလဲဆိုရှင်ကလူလူအသံကိုသမရာကြီးကနားထောင်နေဆိုတာမျိုးလဲကျွန်တော်တို့တွေ့ရတာမျိုးရှိသလိုသူ့အနေနဲ့ဒါပထမဝန်ကြီးပေးလိုက်တဲ့သဘောမျိုးလဲဖြစ်ကောင်းဖြစ်မယ်လို့ကျွန်တော်ထင်တယ်
။တနင်္လာနေ့တုန်းကတော့သမရာရုံးဝင်ကြီး၄နေရာပါဝင်ပြန်ကြားရေးသမဝါယမမွေးမြူရေးနဲ့ရေလုံငန်းဆက်မှုနဲ့အားကစားဝင်ကြီးဌာနဝင်ကြီးနေရာတွေကိုအပြောင်းရွှေ့လုပ်ခဲ့တာပါ။ဒီလိုပဲဒုဝင်ကြီးတာဝန်တွေကိုတော့ပြည်ထရေးစွန့်ရင်ရင်ချင်းမှု ဘဏ္ဍာရေးနဲ့အခွန်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တည်တော်ကျန်းမာရေးဆက်သွယ်ရေးစားရိုက်နဲ့ကျင်းနဲ့စတဲ့ဝန်ကြီးဌာနတွေမှာအပြောင်းအလဲတွေလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။